အာဖဂန်နစ္စတန်နဲ့ပါကစ္စတန်ဒေသတဝန်းကအမေရိကန်ရဲ့တံပြန်အကြမ်းဖက်မှုစစ်စင်ရေးတွေတွင်တံပြန်ဖွဲ့စည်းတွေကြားထင်ရှားပုံကူတူဖြစ်လာတဲ့အခိုင်အတန့်ကောင်းသောဟမ်ဇာဘင်လာဒင်သေဆုံးသွားကြောင်းအမေရိကန်သမ္မတအင်မီတော်ကဒီကနေ့မှတီးပြပြောကြားလိုက်ပါတယ်ဟမ်ဇာဘင်လာဒင်ဟာအိုစမာဘင်လာဒင်ရဲ့သားလည်းဖြစ်ပါတယ်ဟမ်ဇာဘင်လာဒင်ဘယ်ချိန်ဘယ်နေရာမှာသေဆုံးခဲ့တယ်ဆိုတဲ့သူ့သေဆုံးမှုကတော့ဘလို့တီးပြခဲ့တယ်ဆိုတဲ့အသေးစိတ်ချက်လက်တွေကိုအင်မီတော်ကတော့မပြောပါဘူးဟမ်ဇာဘင်လာဒင်တည်ဆုံးမှုဟာအယ်ကာအိုက်ဒါတွေရဲ့ခေါင်းဆောင်မှုဆွမ်းရည်တွေအိုစမာဘင်လာဒင်နဲ့ဆက်ဆက်နေတဲ့အထင်ကြီးအမှတ်လက္ခဏာတွေတာမကအဖွဲ့ရဲ့အရေးပါတဲ့လုပ်ငန်းတွေပါအပြော့သွားစေခဲ့တယ်လို့အင်မီရောရဲ့ကြေညာချက်မှာပြောထားပါတယ်။အမေရိကန်ပြည်ထောင်စုညီအောင်မျိုးကမိုးမျော်ညီနောင်တိုက်ကြီးနှစ်ခုကိုစက်တင်ဘာ17ရက်နေ့ကဒီအကြမ်းဖက်တိုက်ခိုက်မှုကြီးကျူးလွန်ခဲ့တဲ့အခိုင်အတန့်ခေါင်းဆောင်အိုစမာဘင်လာဒင်နဲ့အပေါင်းပါတွေကို American Navy SEAL 2တပ်ဖွဲ့ကပါကစ္စတန်ကသူ့ရဲ့နေအိမ်မှာ2012ခုနှစ်ကတုံ့တင်ခဲ့တာဖြစ်ပါတယ်အသက်30လောက်လို့ခန့်မှန်းရတဲ့ Hamza Bin Laden ကို Osama Bin Laden ရဲ့တတိယဇနီး Hamza နဲ့ရခဲ့တာဖြစ်ပြီးတော့သားသမီးအယောက်20လောက်က15ယောက်ပြောဖြစ်ပါတယ်အခိုင်အတန့်ခေါင်းဆောင်တို့ဖြစ်ထွက်ပေါ်လာတဲ့ဒီ Hamza Bin Laden ကို American ကဒီနေ့ February လမှာဒေါ်လာ100,000နဲ့စုငွေထုတ်ထားတာဖြစ်ပါတယ်ခင်ဗျာ